Boston Marathon အပြေးပြိုင်ပွဲကိုဘုံဖောက်ခွဲခဲ့သူ Johan Sanaref ရဲ့အမှုအတွက်အစိုးရရှေ့နေနဲ့တရခန်ရှေ့နေနှစ်ဖက်စလုံးကနောက်ဆုံးရှောင်းလဲချက်တွေကိုပေးခဲ့ကြပြီးဖြစ်ပါတယ်။လူသုံးသေဆုံးခဲ့တဲ့2013 April 15ရက်နေ့ကတိုက်ခိုက်မှုမှာသူပါဝင်ခဲ့တဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့သူ့ကိုကွပ်မျက်ဖို့တင့်မတင့်ကိုအဓိကနှစ်ဖက်လုံးကရှောင်းလဲခဲ့ကြတာပါ။နောက်3ရက်အကြာမှာရဲရရှိတဦးအသက်ခံခဲ့ရတာနဲ့ပတ်သက်ပြီးတော့လည်း Sanaref ကိုဆွဲချက်တင်ထားပါတယ်။သူ့ကိုဂျူရီခုံရုံးကပြစ်မှုထင်ရှားတွေ့ရှိရင်ထိုက်တဲ့ပြစ်ဒဏ်ချမှတ်နိုင်ရေးအတွက်ဆုံးဖြတ်ဖို့တပ်တွေအထောက်အထားတွေကိုထပ်မံကြားနာကြမှာဖြစ်ပါတယ်။တရားခံရှင်းတွေဘက်ကတော့ Sanaref ဟာတိတ်မတိနားမလည်တဲ့ကောလိပ်ကျောင်းသားတဦးဖြစ်ပြီးအစွန်းရောက်အကိုဖြစ်သူတာမလင်ရဲ့ကြိုးကင်မှုအောက်မှာရောက်နေခဲ့သူဖြစ်တယ်လို့လည်းလျှောက်လဲခဲ့ကြပါတယ်။အကိုဖြစ်သူဟာ Boston Marathon ဘုံခေါက်ဘုံဖောက်ခွဲခဲ့ပြီး၄ရက်အကြာရဲနဲ့တနက်အပြန်အလှန်ပြစ်ခတ်မှုမှာတေဆုံးခဲ့သူဖြစ်ပါရဲ့ရှင်။